နိုင်ငံအခြေချင်းကြားအငင်းပွားမှုတွေနဲ့ပတ်သက်ပြီးဖြစ်ရှင်းရတဲ့ Philip Joseph အဖိပိဆိုင်ရာတရုတ်ပြတရွယ်ကွင်းပြိုင်ပွဲကိုလာမယ့် April အတွင်း Washington DC မှာကျင်းပတဲ့အခါမှာဒုတိယကြိမ်ဖြစ်မြန်မာနိုင်ငံကိုစားပြုသွားရောက်ရှင်ပြိုင်ဖို့အတွက်မန်လီတက္ကသိုလ်ဥပဒေပညာကျောင်းသားအသင်းကိုရွေးချယ်လိုက်ပါပြီ ICJ နိုင်ငံတကာတရားရုံးရဲ့အသွင်တိုင်းအင်ကာနေကရန်ကုန်မြို့ American Center မှာပြုလုပ်ခဲ့တဲ့အဖိပိဆိုင်ရာတရုတ်ပြတရွယ်ကွင်းပြိုင်ပွဲအကြောင်းကိုစီသူကပြောပြပေးမှာပါခင်ဗျာ
နိုင်ငံတကာကဥပဒေပညာကျောင်းသားတွေနဲ့ရှင်ပြိုင်အမယ်တရုတ်ပြတရခွင်ပြိုင်ပွဲအတွက်ပြည်ရင်းတက္ကသိုလ်ခုနှစ်ခုဖြစ်တဲ့ရန်ကုန်တက္ကသိုလ်ရန်ကုန်ရှိပိုင်းတက္ကသိုလ်မန္တလေးတက္ကသိုလ်ပသိမ်တက္ကသိုလ်မကွေးတက္ကသိုလ်နဲ့ရတနာဘုံတက္ကသိုလ်ကဥပဒေပညာဌာနကျောင်းသားတွေရှင်ပြိုင်ခဲ့ကြရမှာမန္တလေးတက္ကသိုလ်အသင်းကအနိုင်ရခဲ့တာ
ပါ။ညီမတို့အနေနဲ့ပေါ့မြန်မာနိုင်ငံကိုစားပြုသူအများကြီးစူးစမ်းရအောင်ပါ။ညီမတို့ဒါဒီချိန်နေဒီရောက်လာဆိုတာစူးစမ်းခဲ့။ဒါပေမဲ့ဒီထက်ကိုအများကြီးညီမတို့အနေနဲ့စူးစမ်းမှာပေါ့လို့ဆိုတော့ညီမတို့ကနိုင်ငံကိုစားပြုအနေနဲ့သွားမှာမလို့ညီမတို့ကတိပေးပါအများကြီးစူးစမ်းပြီးမှတော့တိုင်ပါမယ်လို့ဟုတ်။
2019ခုနှစ်ကမြန်မာကိုစားပြုသွားရောက်ရှင်ပြိုင်ခဲ့သူအာရှဥပဒေကျောင်းသားကျောင်းသူများအသင်းမြန်မာရဲ့ဒုတိယဥက္ကဋ္ဌလည်းဖြစ်မြန်မာနိုင်ငံပြိုင်ပွဲရဲ့ကြီးကြပ်သူလည်းဖြစ်တဲ့မတ်ရွှေကြီးတန်းထိုင်ဝင်းကအခုလိုနိုင်ငံတကာတရုတ်ပြတရခွင်ပြိုင်ပွဲပြုလုပ်ရတဲ့ရည်ရွယ်ချက်ကိုအခုလိုပြောပါတယ်
ဒီနေ့ဆက်လုပ်ဖြစ်ခဲ့တာပေါ့နော်အဓိကဒီ international law နဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာဒီ knowledge ပိုင်းအရင်နေတယ်ပြီးတော့ဒီ ICJ court တို့ဘာလို့မှအခုလိုမျိုးဒီအခုလက်တလောဖြစ်နေတဲ့ကိစ္စရဲ့တဲ့လိုမျိုးပြဿနာဖြစ်လာတဲ့အခါမှာလည်းတကယ်နိုင်ငံဘက်ကနေပြီးတော့ရက်တည်ပြီးမဲ့လောရချေရှားပါတယ်ပေါ့နော်အဲ့တော့ဒီအခုဒီကျောင်းသားကျောင်းသူတွေကနေပြီးတော့အဲ့လိုမျိုး international law စီထပ်ထွက်လာဖို့အတွက်ဒီနေ့ပွဲကိုဆက်လုပ်ဖြစ်တာပေါ့နော
်ပထမအကြိမ်တုန်းကပြည်ရင်းပြိုင်ပွဲမှာအနိုင်ရခဲ့တဲ့ရန်ကုန်တက္ကသိုလ်တင်းကတွားရောက်ရှင်ပြိုင်ခဲ့တာပါဒီနေ့မှာပြိုင်ပွဲအတွက်လေ့ကျင့်ရေးအစီအစဉ်တွေကိုမနစ်ကထပ်ပိုကောင်းအောင်စီစဉ်ထားတယ်လို့2019မှာတွားရောက်ရှင်ပြိုင်ခဲ့တဲ့အာရှဥပဒေကျောင်းသားကျောင်းသူများအသင်းမြန်မာရဲ့ဥက္ကဋ္ဌကိုစီယာနိုင်ကပြောပါတယ
်ကျွန်တော်အရင်နှစ်ကဆိုလို့ရှိရင်အဖွဲ့ဝင်အား၄ဖွဲ့အားရှိရယ်ပြီးတော့ကျွန်တော် training session တွေကလည်းပြိုင်ပွဲမပြိုင်မီတစ်လအလိုလောက်မှာကျွန်တော်ရရှိခဲ့ရအောင်နော်ဒီနေ့ကျတော့ကျွန်တော် training session တွေကို3လအလိုလောက်ခဲကျွန်တော် training session တွေကအပတ်တိုင်းဒီပါလောက်ကျွန်တော်အမေရိကန်စင်တာမှာကျင်းပပြီးပေးခဲ့တယ်။ကျွန်တော် training session တွေကလည်းဒီ public international law အကြီးကြီးဆိုင်ရာဥပဒေပြီးရင်တော့စကားပြောစွမ်းရည်နောက်ဒီရှောက်လဲချက်တွေရေးသားပိုင်းနဲ့စွမ်းရည်အကုန်လုံးပေါ့နော်ကျွန်တော်ဒီထိထိရောက်ရောက်နဲ့တရားပေးခဲ့ဖြစ်တဲ့အတွက်ကြောင့်မို့သူတို့တရားလုံးနိုင်မလို့ကျွန်တော်ယုံကြည်ပါတယ်
။ American Center ကတရုတ်ပြတရားခွင်ပြိုင်ပွဲမှာ American တန်ယုံဥပဒေကြံပေးအဖွဲ့နဲ့နိုင်ငံတကာကအပြည်ပြည်ဆိုင်ရာဥပဒေကျွမ်းကျင်သူတွေလာရောက်အကဲဖြတ်ကူညီပေးခဲ့ကြတာပါ။ဘီဘီဆိုင်ရာတရုတ်ပြတရခွင်ပြိုင်ပွဲတွေမှာတွားရောက်ရှင်ပြိုင်စည်းတာဟာမြန်မာဥပဒေကျောင်းသားတွေတက်တာမကမြန်မာနိုင်ငံအတွက်ပါအကျိုးရှိစေမယ်လို့ပြိုင်ပွဲဝင်ကျောင်းသားတွေကိုလေ့ကျင့်သင်ကြားပေးတဲ့အပြည်ပြည်ဆိုင်ရာဥပဒေကျွမ်းကျင်သူဒေါက်တာမြင့်စံကပြောပါတယ
်အများကြီးအကျိုးရှိပါတယ်ပြည်ပြည်ဆိုင်ရာ expo တို့အမေရိကန်မရောက်ဘူးပြည်ပြည်ဆိုင်ရာတရားရုံးနဲ့ပြည်ပြည်ဆိုင်ရာဥပဒေနဲ့ပတ်သက် exposure ရှိတယ်အခုလည်းမြန်မာကပြည်ပြည်ဆိုင်ရာဥပဒေနဲ့ပတ်သက်နေတည်တဲ့အတိုင်းပဲအဲ့တော့ဒါဟာအများကြီးအကျိုးရှိတဲ့အကြောင်းမလို့သူတို့တို့လည်းဂုဏ်ယူပါတယ်ပြိုင်တဲ့လူတွေအားလုံးကိုလည်းချီးကျူးပါတယ်အထူးသဖြင့်မန္တလေးတင်ကျွန်တော်လည်းတင်ပေးခဲ့တာပါလို့တဲ့ဂုဏ်ယူကြောင်းပြောလို့ပါခင်ဗ
ျအပြည်ပြည်ဆိုင်ရာတရုတ်ပြတရားခွင်ပြိုင်ပွဲ Philip C. Joseph International Law Moot Court Competition ကို1959ခုနှစ်ကတည်းကစတင်ကျင်းပခဲ့တာဖြစ်ပြီးတော့မနစ်က April ကမှမြန်မာနိုင်ငံကိုစားပြုအဖွဲ့က American နိုင်ငံ Washington DC မှာပထမဆုံးတွားရောက်ရှင်ပြိုင်ခဲ့ကြတာပါမနစ်ကပြိုင်ပွဲမှာတော့နိုင်ငံတစ်ခုကြားအငင်းပွားကြတဲ့နွားရိုင်းပိုင်ဆိုင်မှုပြဿနာကိုတရုတ်တူရှင်ပြိုင်ခဲ့ကြရပြီးတော့ဟန်ဂေရီနိုင်ငံကိုစားပြုဥပဒေကျောင်းသားများအသင်းကအနိုင်ရရှိခဲ့တာပါဒီနှစ်မှာတော့ Helian Hyacinth ဘေတာပန်းတစ်မျိုးရဲ့နှစ်နိုင်ငံကြားပိုင်ဆိုင်မှုအငင်းပွားမှုပြဿနာကိုအသွင်တူတရုတ်ပြတရားခွင်ပြိုင်ပွဲရှင်ပြိုင်ကြရမှာဖြစ်ပါတယ်ခင်ဗျာ